ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံအထူးကိုယ်စားလှယ်နိုရင်းဟေဇာမြန်မာနိုင်ငံခီးစဉ်အတွင်းဗိုလ်ဒူးနေကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ရမှာပဋိပက္ခတွေလျှော့ချရေးအလေးထားပြောဆိုခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ
် The special envoy said that her visit was to convey the concern of the United Nations and to propose concrete steps needed to reduce the conflict and suffering of the people
သူခီးစဉ်ဟာကုလသမဂ္ဂရဲ့စိုးရိမ်မှုတွေကိုသတင်းစကားပါဖို့နဲ့ပဋိပက္ခတွေပြည်သူတွေခံစားနေရတဲ့ဒုက္ခတွေရောပါရေးခိုင်မာတဲ့ခြေလှမ်းတွေလှမ်းနိုင်အောင်အစိုးပြုဖို့ဖြစ်ပါတယ်ကုလသမဂ္ဂရဲ့ထိတွေ့ဆက်ဆံမှုဟာတရားဝင်အသိမှတ်ပြုဖို့မဟုတ်ပါဘူးလို့အထူးကိုယ်စားလှယ်ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးအတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာရင်ဟတ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်ကဗိုလ်ဒူးနေသတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားတာပါစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံရမှာကုလသမဂ္ဂကရှုတ်ချခဲ့တဲ့မကြသေးခင်တုန်းကဒီမိုကရေစီလှုပ်ရှားသူတွေကိုကွပ်မျက်မှုမျိုးနောက်ထပ်မလုပ်ဖို့ကိုလည်းအထူးကိုယ်စားလှယ်ကတိုက်တွန်းခဲ့ပါတယ်ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကဖမ်းဆီးထားပြီးမကြသေးခင်ကပဲနောက်ထပ်ထောင်ဒဏ်တွေချမှတ်ခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ကြမ်းမာရေးနဲ့လက်ရှိအခြေအနေပေါ်စိုးရိမ်မိကြောင်းနဲ့တွေးဆောင်ဝင်ရလိုကြောင်းလည်းပြောခဲ့ပါတယ်အထူးကိုယ်စားလှယ်နဲ့တွေ့ဆုံခဲ့တဲ့စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ကတော့ကုလသမဂ္ဂအနေနဲ့မြန်မာအရေးဖြေရှင်းရမှာလက်တွေ့ကျကျအပြုသဘောဆောင်ဖို့တိုက်တွန်းခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ